ကိုဗစ်ကပ်ရောဂါကြောင့်တနည်းနည်းပါးကန့်သတ်ချက်တွေကြုံနေရတဲ့နေဆက်ကုံတို့ရေးတွေပုံမှန်ပြန်ဆနိုင်အောင်မြန်မာတောင်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာအိန္ဒိယအဓိကကုံတွယ်ရေးလမ်းကြောင်းဖြစ်တဲ့စကိုင်းတိုင်းတမူးမြို့နယ်ကုံတွယ်ရေးဂိတ်ဟာပြီးခဲ့တဲ့နှစ်မတ်လကလေးကပိတ်ထားရတာကြောင့်မှောက်ကိုရောင်းဝယ်ကလွယ်လို့ရပ်ဆိုင်နေတဲ့အတွက်တိုင်းအစိုးရနဲ့မကြခင်ဆွေးနွေးသွားမယ်လို့ကလေးတမူးနယ်ဆက်ကုံတွယ်ရေးကုံတွယ်များအသင်းဥက္ကဋ္ဌဦးလာမောင်ကပြောပါတယ
်။ဒီလိုကြီးလာမောင်ကြီးကျွန်တော်ပြောပါမယ်။အဲ့ဒီကြီးဆိုရတယ်ကျွန်တော်တို့ရဲ့သူရဲ့အရှင်းလို့ကြအောင်အဲ့ဒီလုပ်ပြီးတော့မှအဲ့ဒီကကျွန်တော်ဘာလုပ်ရမလဲဆိုတော့ဆုံးဖြတ်ချက်ဆုံးဖြတ်ချက်ကတော့ဒီလိုကြတော့ဘောခဏဆက်ပါသူပြောလို့မတော့နေတာပါဘာလို့ရမလဲဆိုတော့ဒီကဘာမှကျွန်တော်ဆုံးဖြတ်ဖို့ရှိပြီသူမျိုးရနေပါလိမ့်နေတဲ့အမှုဘယ်လိုလုပ်မလဲလုပ်ရပြီးမှဒီကနေ့ကကျွန်တော်လုပ်လို့ရပြီကျွန်တော်ကတော့အစစ်အစစ်လာသူကလည်းဒီမနစ်ကဒီလိုတော့ဖြစ်နေတယ်ပြော
နိုင်ငံတော်အတိုင်းအခံဦးဆောင်တဲ့ကိုဗစ်ကာဝယ်ချင်းချုပ်ရေးဗဟုသုကော်မတီကိုတင်ပြရတဲ့အခါမှာအိန္ဒိယဘက်မှယောဂါကူးစက်မှုတွေမြင့်မားနေသေးတဲ့အတွက်စနစ်တကျလို့ဖို့ပြန်လည်ညွှန်ကြားထားကြောင်းပြောပါတယ်မြန်မာအစိုးရစီရင်နေတဲ့အတိုင်းဆိုရင်တမူးနယ်ဆက်အိန္ဒိယမြန်မာကုန်သွယ်မှုပမာဏဟာ2018-2019မှာအမေရိကန်ဒေါ်လာ96တန်းကျော်ရှိပေမဲ့ပြီးခဲ့တဲ့နှစ်မှာတော့41တန်းကျော်ပဲရှိပါတယ်။မြန်မာနိုင်ငံရဲ့အဓိကနယ်ဆက်ကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့တရုတ်နိုင်ငံရဲ့နယ်ဆက်မူဆက်105မိုင်မှာလည်းတရုတ်နိုင်ငံဘက်ကကျန်းမာရေးကန့်သတ်ချက်တွေထုတ်ပြန်ထားတာကြောင့်အပြည့်အဝကုန်သွယ်မှုတွေမလုပ်နိုင်ပဲဖြစ်နေတာပါ။ဒါပေမဲ့လည်းဒီနေ့အင်္ဂါနေ့မှာပဲအဓိကကုန်သွယ်ရေးဂိတ်ဖြစ်တဲ့မန်ဝင်းဂိတ်ကိုတရုတ်နိုင်ငံက24နာရီစမ်းသပ်ဖွင့်ပေးလိုက်ပြီးနှစ်ဖက်စလုံးကအချိန်နှီးစောင့်ကြည့်နေကြောင်းမူဆက်စံကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
ကဘုန်းတော်ကဘာပြောလဲပါလဲဒါအတရာကိုယ်စလဲပါလဲပြပြောင်းလာပါလဲအသီးရတဲ့ပါလဲကိုယ်စလဲနောက်ယူရိုပြည်စီရလည်းကိုယ်စလဲရောပါလဲဒီအချိန်လေးရဲ့အတွက်ပါလဲကောက်ခေါ်အလူမှုရှိကြရင်မတော်ရင်လိုက်တော့ချင်းသေးရေဟိုအချောက်ဖွဲ့ပြီးတော့ကြီးကြတယ်ဆဲရတာကလာလို့သူတော့ပြောပြဒီကိစ္စကိုရှိတယ်ဒီကိစ္စဆဲတာဟိုဟိုဆန်တာလို့အောင်နေအချောက်ဖိတ်ထားတဲ့ပေါက်တွေသူကြည့်လို့ဖွင့်ပေးတယ်အချိန်တိုးပြီးပြည်တော်တိုးပြီးလေအဲ့လိုလိုတူရတော့တိုးအကြောင်းစားထားပါ
မူဆက်နေဆက်မြန်မာတရုတ်ကုန်သွယ်မှုပမာဏဟာ2018-2019မှာအမေရိကန်ဒေါ်လာတန်း4,900ကျော်ရှိပြီး2019-2020မှာတော့အမေရိကန်ဒေါ်လာတန်းပေါင်း4,800ကျော်ရှိရလို့မြန်မာကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိချင်းထိုင်းနိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြောက်ဝတီနယ်စပ်မှာလည်းပြီးခဲ့တဲ့နှစ်ကန့်သတ်ချက်တွေရှိခဲ့ပေမဲ့အခုတော့ထိုင်းမြန်မာချင်းချင်းရေးသရအမှတ်နှစ်ကနေနေတိုင်းအပြန်အလှန်ကုန်သွယ်မှုတွေရှိနေပါတယ်။နှစ်တကူအလုံးနာကြတာကလွဲလို့ပုံမှန်အချိန်ဤနိဗ္ဗာန်ပြန်ရောက်နေကြောင်းမြောက်ဝတီနေဆက်ကုံတွေကြီးကုံတွေများအသိဥက္ကဋ္ဌဒေါ်သင်းသိန်းမြတ်ကပြောပါတယ်
။ခဏရစပြီးဆိုင်ကြပါပေါ့။ပုံမှန်ဆိုပေမဲ့လည်းနေတာပေါ့။ဥမာအချိန်ယူဆုံးမှဒီအပေါ်ကတော့အရင်တိုင်းမှာပဲရေတပ်ပစ္စည်းတွေရှိမယ်။ဆံမုတ်ပြောင်းမုတ်စက်တော်တို့ရုပ်ကြီးတို့ခရတီလား။ဥပဒါကစားသားကုံရယ်၃ကုံရယ်စက်ကြီးပေါ့လေယာဉ်သုံးပစ္စည်းတို့ပါတော့ပေါ့အဲ့ဒါလေးပေါ့။အဲ့တော့လက်ရှိပစ္စည်းရှိမယ်။
အဓိကပို့ပုံတစ်ခုဖြစ်တဲ့ပြောင်းစည်းကတော့ဖေဖော်ဝါရီလရောက်မှထိုင်းနိုင်ငံဘက်ကခွဲတန်းပေးပါပဲတင်ပို့ခွင့်ရမယ်လို့သူကပြောပါတယ်။မြန်မာအစိုးရကိန်းဂဏန်းတွေအရ 2019-2020 ဘဏ္ဍာနှစ်မှာတနိုင်ငံလုံးကနေဆက်စခန်း18ခုကနေပို့ပုံတန်ဖိုးအမေရိကန်ဒေါ်လာတန်း9000ကျော်တင်ပို့ထားပြီးအပြန်အလှန်ကုန်သွယ်မှုပမာဏကတော့အမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိပါတယ်။အစိုးရစည်ရင်းတွေအရ 2019-2020 ထဲမှာကုန်သွယ်မှုလုံငွေပမာဏအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပြီး 2018-2019 ထဲများခဲ့တာပါအစိုးရအနေနဲ့လုံငွေရော့ကျအောင်လုပ်နေပေမဲ့ပြည်တွင်းသုံးစွဲမှုမြင့်တက်လာတာအပိစာအလက်စာစက်မှုလုပ်ငန်းတွေအတွက်ပြည်ပကနေကုန်ချမ်းပို့ပြီးတော့တွင်းလာရတာဒီအခြေအနေတွေကြောင့်လက်တွေမှာခက်ခဲနေသေးရလို့စီးပွားကုသဝန်ကြီးဌာနကထောက်ပြနေရလဲရှိပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြည်ပို့နေရပါ